ဒီနေ့ကနေရှိတဲ့လူမျိုးစုဒေသ၊ဂျဟခန်းခရိုင်ကဒေသဒေသတစ်ခုမှာသနတ်သမားတစ်စုကပရိုက်တာအန်ဂျီဝန်နဲ့အမျိုးသမီး၅ဦးကိုလက်နက်နဲ့ချိန်ချောက်ခေါ်ဆောင်ပြီးအုပ်စုလိုက်မတရားတီးခြင်းခဲ့တယ်လို့အိန္ဒိယဆရာရရှိတွေကပြောပါတယ်။လူကုန်ကူးမှုတားမြစ်အသည့်ပေးတဲ့တရုတ်ပြအစီအစဉ်တစ်ခုလုပ်နေတဲ့အချိန်သနတ်သမားတွေဝင်လာပြီးတော့သူတို့ကိုအဓမ္မခေါ်ဆောင်သွားခဲ့တာလို့ခ NGO ဖွဲ့ကဝင်နေဖြစ်တယ်လို့ရဲရစီကပြောပါတယ်။ပြည်မှုကျူးလွန်သူတွေကတော့အဲ့ဒီဒေသမှာပြည်ပကဝင်စင်းတွေဝင်ရောက်တာကိုလက်မခံနဲ့ပတ်တန်ကက်ဒီအဖွဲ့ကိုအားပေးထောက်ခံသူတွေဖြစ်နိုင်တယ်လို့ယူဆတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့ကဘတ်စကားတစ်စင်းပေါ်မှာ2012ခုနှစ်တုန်းကအမျိုးသမီးတဦးကိုလူတစုကအုပ်စုဖွဲ့အတ္တမတူချင်ကြီးတတ်ဖြတ်ခဲ့တဲ့ဖြစ်ရတော့လူတွေအများကြားဒေါသထွက်ခဲ့ကြပြီးတော့လမ်းပေါ်ထွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တယ်လို့ဒီကမ္ဘာလုံးကအာရုံစိုက်စောင့်ကြည့်ခံရတာပါ။အိန္ဒိယနိုင်ငံမှာ2016ခုနှစ်အတွင်းအတ္တမတူချင်မှုဖြစ်ရပေါင်း4000ရှိခဲ့ပြီးဒါဟာ2012ခုနှစ်ကစလို့60ရာခိုင်နှုန်းတိုးလာခဲ့တာပါ။မတရားပြုချက်ခံရသူတွေရဲ့40ရာခိုင်နှုန်းကတော့အရွယ်မရောက်သေးတဲ့ကလေးငယ်တွေဖြစ်ပါတယ်ရှင်။